မြန်မာဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဥပဒေကြံပေးတရားလွှတ်တော်ရှေ့နေဦးကိုနီဟာပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကအင်ဒိုနီးရှားနိုင်ငံခီးစဉ်ကနေအပြန်ရန်ကုန်လေစိတ်မှာတနက်နေ့ပြစ်ခတ်ပြီးလုံခြံခံလိုက်ရပါတယ်။လူသက်သမားကိုလေစိတ်မှာရှိတဲ့တက္ကစီသမားတွေကဝိုင်းဝန်းဖမ်းဆီးခဲ့ပြီးအဲ့ဒီအထက်ကအငှားရေမောင်ကိုနေဝင်းဟာလည်းလူသက်သမားရဲ့တနက်တန်းရကြောင့်အသက်ဆုံးခဲ့ရပါတယ်။ဒီလုံခြံမှုနဲ့ပတ်သက်ပြီးစစ်ဆေးဖော်ထုတ်ချက်တွေပြည်ထောင်စုဝန်ကြီးဌာနကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွေမှာတာဝန်ရှိသူတွေရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတော့သုံးသပ်ဝေဖန်ချက်တွေလည်းများစွာရှိနေပါတယ်။ရှင်းနေဦးကိုနီလုံခြံတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့ကြည်လင်းခေါ်ဖို့ထူးအဝင်းစော်ဇေယျဖြူတို့ကိုဖမ်းဆီးစစ်ဆေးနေတယ်ပဲဆိုပေမဲ့နောက်ထပ်တရားခံတဦးဖြစ်တဲ့အဝင်းခိုင်ကတော့ဖမ်းဆီးမိခြင်းမရှိသေးပါဘူး။ဒီအမှုနဲ့ပတ်သက်လို့ကြည်လင်းခေါ်ဖို့ထူးကိုလူသက်မှုပုံမှန်300နှစ်အပါအဝင်လာဝကဥပဒေတွေနဲ့တရားစွဲဆိုထားပြီးကျန်တဲ့နှစ်ယောက်ကိုတော့လူသက်မှုပုံမှန်300နှစ်အပါအဝင်တခြားရဇသက်ကြီးပုံမှန်တွေနဲ့ပဲအရေးယူထားတာမို့အုပ်စုလိုက်ခိုင်းဖွဲ့ပြီးလူသက်ခဲ့ကြတဲ့သူတို့ကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အရေးယူရမှာဖြစ်တယ်လို့တရားလွှတ်တော်ရှေ့နေဦးကြည်မြင့်ကထောက်ပြပါတယ်
။ကျွန်တော်အလွန်စိုးရင်ပါတယ်။ဒါတော့ကျွန်တော်ထပ်တလဲလဲပြောနေပါတယ်။အရေးယူတဲ့ပုံမှန်ကအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အရေးယူရမှာရိုးရိုးပုံမှန်300နှစ်နဲ့အရေးကြတယ်။အဲ့ဒါအမှားနေတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ပုံမှန်300နှစ်နဲ့တခြားစီပဲ။ကိုယ်စားအကြမ်းဖက်မှုသေသေးချာချာပေါ်လွင်းနေတာအလူးလူးရီယာစုပြီးတော့ငွေကြေးထောက်ပံ့ပြီးတော့လက်နက်တွေကလုပ်ပြီးတော့ဒီလုပ်တဲ့လူကြီးကလည်းပေါ်သေးသေးပြေဖို့တတ်မတော်စားအရာရှိဟောင်းနေဖြစ်တယ်။သေသေးချာချာဝဲပလယ်နဲ့လုပ်ပြီးတော့တတ်တာ။ပြီးတော့လုတာလည်းတကယ်ဒေစိတ်လိုနေရာမျိုးမှာဖြစ်တာဆိုတော့အပြင်းဖက်မှုတက်စေဥပဒေနဲ့ပဲအရေးယူရမှာပဲ။အဲ့ဒါကိုရိုးရိုးပုံမှန်နဲ့အရေးယူရလဲမှားတယ်။ပြီးတော့ရင်လွတ်နေတဲ့လူတော်ကိုဆိုတာလည်းပဲနေပြည်တော်ကိုထွက်ပြေးလွတ်တယ်ဆိုတော့ချင်းချင်းပြောရင်တော့နေပြည်တော်မှာပဲပုံနေသလားလို့ကျွန်တော်တို့အဲ့လိုယူဆရတယ်။နေပြည်တော်ထွက်ပြေးတာလွတ်သွားတယ်ဆိုတာအတိအပဲလုံးဝမရှိဘူး။အဲ့မြန်မာနိုင်ငံရစ်တပ်ဖွဲ့ဟာအရန်ကိုတာဝန်ရှိနေတယ်ဒါကြောင့်မို့ကျွန်တော်တို့ပြည်သူတွေကမပြတ်ဒီကိစ္စပေါ်မှာသတိကြီးတာထားပြီးရောရင်ဒါတက်ခင်အပွဲစည်းတွေကိုလူရည်စလားလှုပ်ပါလို့ကျွန်တော်တို့ကတော့ပြောချင်တယ်ဗျာ
အထူးသဖြင့်တော့ဒီလှုပ်ကြံမှုကြီးကိုလက်ရှိတရားခံ၄ဦးနဲ့ပဲအဆုံးသတ်လိုက်မဲ့သဘောတွေတွေ့နေရပြီးတော့နောက်ွယ်ကငွေကြေးပေးပြီးတော့ဘသူကြိုးကင်ပါဝင်ခဲ့တယ်လဲဆိုတာကိုဆက်လက်ဖော်ထုတ်နိုင်မဲ့အလားအလာမတွေ့ရတာမို့အမှုမှန်ပေါ်ပေါက်ရေးအတွက်စိုးရိမ်စရာဖြစ်နေတယ်လို့လည်းဦးကြည်မြင့်ကဆက်ပြောပြပါတယ်
ဒီအနေနဲ့ပြီးသွားလိမ့်မယ်လို့ကျွန်တော်တို့တွေ့နေရတယ်။ကြည်လင်းတော့တည်တံပေးမယ်။ကျန်တဲ့ကောင်တွေတက်တက်ကျွန်းတော့ပဲခြာမယ်။နောက်အယူကဆင့်စင်မှာလျှော့သွားလို့ရှိရင်နောက်ဆုံးမှာဒီအမှုကြီးကလုံမပသွားမှာကျွန်တော်အလိုဆိုးရင်လေ။ကျွန်တော်တို့အတိတ်မှာလည်းအဲ့လိုမျိုးဖြစ်ခဲ့ဘူးလေ။ကျူးလွန်တဲ့ငွေကြေးထောက်ပံ့တဲ့ပစ္စည်းတွေပါသိရမှာ။ဘာတွေကနေပြီးတော့ဘယ်ရက်တွေရပြီးတော့ဒီငွေထောက်ပံ့တာလဲဆိုပြီးတော့ပြောရင်အဲ့ဒီဟာတွေကတော့တိုင်ပင်ရေးတွေဆွေးနွေးတဲ့လူတွေအဲ့ဒါတွေအကုန်လုံးကိုအရေးယူပါတာ။ဒါကြောင့်မလို့ဒီကိစ္စမှာအထင်ကတောင်းရှိတော့ပြည်ထောင်စုဝန်ကြီးပဲ။
NLD ပါတီရဲ့ဥပဒေကြံပေးဦးကိုနီကိုငွေကျပ်3,000ပေးပြီးတော့လုတ်ကြံတက်ဖြတ်ခိုင်းသူပုံမှုကြီးဟောင်းအောင်ဝင်းခိုင်လွတ်ကတော့ထွက်ပြေးလွတ်မြောက်နေစေဖြစ်ပါတယ်ဒီလူသက်မှုမှာကျူးလွန်ပါဝင်ခဲ့တဲ့သူတွေဖြစ်ကြတဲ့ဇေယျဖြိုးအောင်ဝင်းခိုင်တို့ဟာမျိုးချစ်စိတ်အစွန်းရောက်ပြီးတော့လူငယ်တို့တဘာဝပုံကွေမုံနီမှုကနေတဆင့်လုတ်ကြံမှုအထီးဖြစ်ခဲ့တာလို့ပြည်ထောင်ဝင်ကြီးဌာနဝင်ကြီးဘက်ကပြောဆိုချက်ဟာပြစ်မှုကျူးလွန်သူတွေဘက်ကနေအကာအကွယ်ပေးတဲ့အတုံးနှုံးတွေဖြစ်တယ်လို့တရားလွှတ်တော်ရှေ့နေဦးသိန်းတန်းဦးကမြင်ပါတယ်အခုဒီအမှုကိုတရားခံ၄ဦးနဲ့ပဲအဆုံးသတ်လိုက်မဲ့သဘောတူရပြီးတော့အမှုကွင်းဆက်ဖြတ်လိုက်တော့မဲ့အနေအထားမျိုးတွေမြင်နေပြီလို့သုံးသပ်ပါတယ်
။ဒီပြည်သာရှင်းလင်းပွဲမှာပေါ်ပြထားတဲ့အချက်လက်များအရကညှိနေတူတွေရှိတယ်။ဒါတွေဖြည့်ဆင်းကိုစစ်ဆေးရမှာနောက်တစ်ခါအမှုကိုမပေါ်ပေါ်အောင်စံမှန်လူကမှုတစ်ခုတင်ပြတာဒါမဟုတ်ဘူးနော်။2016တည်းကကြိုတင်ပြင်ဆင်ထားကြတယ်တက်မတော့အရာရှိကြီးတွေပါတယ်နော်။နောက်ကဘသူတွေပါအောင်လဲကျွန်တော်တို့မပြောနိုင်သေးဘူး။အဲ့တော့ဒီဟာစတဲ့တကြခိုင်းခွဲပြီးတော့အကျံဖက်အုပ်စုကြီးဖြစ်တယ်။ဒါနိုင်ငံရေးလူတက်မှုဖြစ်တယ်။ဥက္ကိုနီတက်ပြီးတဲ့နောက်မှာဘာသာရေးအကြောင်းပြအဖွဲ့အစည်းကြီးတွေကဒီထုတ်ပြန်တဲ့ထုတ်ပြန်ချက်တွေပုဂ္ဂိုလ်တွေကရှေ့ထွက်ပြီးတော့ပြောင်းချကြဒီဝန်တာအကြောင်းပြောတာတွေသုဒ္ဓသမဖယက်ကိုကျေးဇူးတင်တယ်လို့ပြောတယ်ဆိုတာဆိုတော့ပါဝင်ပတ်သက်တဲ့ scope ကပိုးကျယ်လာတယ်။အဲ့တော့ဒီ၄ယောက်နဲ့တော့ဘယ်ဒီနဲ့မှမဖြစ်နိုင်ဘူး။တော့တကယ်ကိုတိတိကျကျနဲ့တန်မှန်ခုံရုံးနဲ့တော့မဖြစ်နိုင်ဘူး။နိုင်ငံတော်အစိုးရအပါဝင်တာဝန်ရှိသူများပါဝင်တဲ့ခုံဖွဲ့ဖွဲ့ပြီးဆက်စည်းတင်တယ်
မြန်မာနိုင်ငံကရှေ့နေတွေအနေနဲ့တရားလွှတ်တော်ရှေ့နေဦးကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးတော့အမှုရဲ့ကွင်းဆက်တွေကိုဆက်လက်ပြီးတော့ဖော်ထုတ်သွားနိုင်ဖို့အတွက်ကြိုးစားသွားမယ်လို့ပြောပါတယ
်။ဒီခုတရားခံနေရဲ့ပိုင်ဆိုင်မှုတွေရှိတယ်ကဥမာအောင်ဝင်းခိုင်မမိဘူးကျွန်တော်တို့ရာစုကျင်လုံးတွေပုံမှန်80 80ကျအိမ်ချိတ်ပိတ်လို့ရတယ်ရုပ်ရှင်ရောက်လာအောင်ဥပမာအားဖြင့်တော့ဒီသတင်းစာရှင်းလင်းပွဲမှာရဲချုပ်ကဖွင့်ပြောတာကျွန်တော်ဂျင်းမုံသတင်းစာစာမျက်နှာ25မှာတရားဖတ်ထားတယ်ကမင်းဖြတ်ထုတ်တော်ကူစတဲ့နဲ့ပတ်သက်ပြီးတော့နာမည်ဦးမတက်ဘူးမော်ဒန်တစ်ဖက်ဆိုင်မှာအောင်ဝင်းစော်အောင်ဝင်းခိုင်ဇေယျဖြိုးတို့နဲ့အဲ့ဒီပုံကူကိုနာမည်ချက်ကိုမောင်ဦးမတက်ပဲထည့်ပြီးတော့ကျင်းနေပေါ်ပြတာဒီကိစ္စကြီးဆွေးနွေးခဲ့တယ်ဆိုတာဒ ဒါသူတို့ပြောတဲ့တွေပဲနာဖြစ်တာပြီးတော့ဒီဟာဒီလူထည့်စဉ်းစားထားတာမရှိဘူးနောက်ဒီကောင်းဝန်ခိုင်ကိုလိုက်ပို့တာဘယ်သူလဲနေပြီးတော့မှ CCTV မှာတန်းနေရှိရလို့ဆိုတယ်ကျွန်တော်တို့ဥက္ကဋ္ဌရဲ့လုပ်ပေါ်ကံပဲရှေ့နေတွေကတော့ကျွန်တော်တို့တန်းနေတာအကုန်လုပ်သွားမှာပဲဒီကိစ္စကိုတရားသဖြင့်ဖြစ်ဖို့ဒီကျွန်တော်တို့ကဆက်ဆောင်ရသွားမယ
်ရှေ့နေဥက္ကဋ္ဌဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဥပဒေအကြံပေးအဖြစ်တာဝန်ယူဆောင်ရွက်နေပြီး2012ခုနှစ်ကြားဖြတ်ရွေးကောက်ပွဲအချိန်ကစလို့ပါတီရဲ့အခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းတွေမှာတက်ကြွစွာပါဝင်ခဲ့သူတဦးဖြစ်ပါတယ်။တပ်ပြင်လဲ2008ဖွဲ့စည်းပုံအခြေခံဥပဒေထဲကပုံမှန်436ပြင်ဆင်ရေးလှုပ်ရှားမှုတွေမှာထိတ်ဆုံးကဥဆောင်ပါဝင်ခဲ့သူတဦးဖြစ်တာမို့ဒီလူသတ်မှုဟာဒီမိုကရေစီရေးကြိုးပမ်းနေသူအလုံးအတွက်ချိန်ချောက်လိုက်တဲ့သဘောဖြစ်တယ်လို့တရားလွှတ်တော်ရှေ့နေဦးကြည်မြင့်ကမြင်ပါတယ်။
အဲ့ဒါအမှန်ကြောက်စရာကောင်းတော့ဗျာ။ဘယ်လဲလေးစိတ်လူနေရမျိုးကြီးပါဗျာ။ဒါပေမဲ့လာတက်တယ်ဆိုတာဗျာ။ပြောလေဗျာဒီတရားခံကိုကျွန်တော်တို့တွေပြည်သူရဲ့ wifi လို့မဖမ်းလို့အဲ့ကောင်လွတ်သွားရင်ဒီမှုပြောက်ပြီးတော့ကြောက်စရာကောင်းနေဗျာခြေခံဥတွေကြီးမဲ့လူတွေမင်းတို့သတိထားဆိုပြောပါဇက်နဲ့လည်းကျိန်းတယ်လက်တွေလည်းလုတ်တယ်ဗျာအဲ့ဒါတွေကတော့တော်တော်ကိုဆိုးပြီးကျွန်တော်နိုင်ငံရဲ့အဲစစ်ဒီမိုကရေစီလမ်းကြောင်းကတော့အတော်ကြောက်စရာကောင်းနေဗျာဒီမိုကရေစီနိုင်ငံအကြီးကြီးတွေပဲနောက်ထပ်ချင်းချောက်လာမှာကိုဆိုးရင်နေရတယ်ကျွန်တော်တို့လည်းကြောက်နေရတယ်ဗျာဥပဒေပြောရင်တော့
တရားလွှတ်တော်ရှေ့နေဥကိုနီရဲ့မိသားစုအနေနဲ့ကတော့စုံစမ်းစစ်ဆေးမှုတွေဟာမပြည့်ပြတ်သေးတာမို့ဆက်လက်စောင့်ကြည့်နေတယ်လို့ရှင်နေဥကိုနီရဲ့သားဖြစ်တဲ့ကိုတန့်စင်ဦးကပြောပါတယ
်လက်ရှိအနေအထားရာစုံစမ်းစစ်ဆေးတာလည်းမပြီးဆုံးသေးပါဘူးအဲဒီကြောင့်ဘာမှမှတ်ချက်မပေးလို့ပါမိသားစုအနေနဲ့အမှုသွားမှုလာလည်းလိုအပ်တဲ့တက်တင်လာလည်းလူနေတဲ့တိုင်ပင်ပြီးလိုအပ်သလိုစီမံဆောင်ရွက်ပါမယ်ကျွန်တော်တို့ကတော့ဆိုရင်ပူပါမှုဆိုတာဆက်လက်စောင့်ကြည့်နေပါတယ်တရား
ရန်ကုန်တော်ဝင်နှင်းစီခမ်းမမှာရှင်နေဥကိုနီနဲ့ဦးနေဝင်းတို့လှုပ်ကြံတက်ဖြတ်ခံရတဲ့တလားပြေအောင်မေဝဲအခမ်းအနားမှာနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ကအဖွဲ့ချုပ်ထဲမှာရှင့်နေဥကိုနီနဲ့ကိုနေဝင်းတို့လိုပုဂ္ဂိုလ်တွေပါဝင်ခဲ့တယ်ဆိုတဲ့အတွက်အမတန်ကျေနပ်စရာဂုဏ်ယူစရာဖြစ်ခဲ့ကြောင်းနဲ့လှုပ်တဲ့လှုပ်ထိုက်တာကိုမလှုပ်ရဲတဲ့အခြေအနေမှာမလှုပ်တဲ့မလှုပ်ထိုက်တာကိုကြောက်လို့မလွန်ဆန်းရဲတဲ့အခြေအနေမှာအခုလို NLD ပါတီအဖွဲ့ဝင်တွေကအာဇာနီသူရဲကောင်းတွေတားကောင်းတွေနိုင်ငံသားကောင်းတွေရှိခဲ့စရာကိုအမြဲတမ်းရပြီးအောက်မေ့ပြီးတော့အင်အားဖြည့်ကြပါလို့ပြောဆိုထားပါတယ်ရှင်